တကီတမြို့နယ်ထဲမှာမနေ့ညက NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းနဲ့အတူ NLD အဖွဲ့ဝင်၃ဦးအကြမ်းဖက်တိုက်ခိုက်ခံခဲ့ရပါတယ်။ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းကတော့ဦးကောင်းနဲ့အတူလက်တွေမှာဓားနဲ့ခုတ်ခံရတဲ့ဒဏ်ရာတွေကြောင့်လက်ရှိမှာရန်ကုန်စေယုံကြီးမှာစေကူတာမှုခံနေရပါတယ်။ဒီလိုလွှတ်တော်ကိုယ်စားလှယ်လောင်းတို့တိုက်ခိုက်ခံရတဲ့အခြေအနေတွေကြောင့်လုံခြုံရေးနဲ့အတူရွေးကောက်ပွဲတည်ငြိမ်ရေးတွေအတွက်စိုးရိမ်စရာဖြစ်နေတယ်လို့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးခွန်ထွန်းဦးကတုံ့သက်ပါတယ်။အခုဆိုရင်ရွေးကောက်ပွဲနီးလာတာနဲ့အမျှနိုင်ငံမှာရာဇဝတ်မှုတွေကိုပိုးပြီးတော့တွေ့လာနေရတယ်လို့လည်းပြောပါတယ်
။အဲရွေးကောက်ပွဲနဲ့အတူပေါ့ဗျာအရှင်းမဲ့တော့သတိတော့ထားမှာပေါ့လေလုံခြုံမှုကတော့ကိုယ်တာကိုယ်လုံးအောင်ကြည့်ရမှာပေါ့ဗျာသတိဖိုက်သွားလာမှာပေါ့။အခုတလောဒီညကားတွေကိုဟုတ်လားတက္ကသိုလ်ငါးစီးပြီးတော့เนาะဟိုဒုံးနဲ့ရိုက်တာတို့เนาะသူနဲ့ရိုက်တာတို့ဓာတ်နဲ့ဟိုသိပြီးတော့ဟိုတိုက်တာတို့အခုကဓမ္မတိုက်တာတဲ့ပူပူဆိုးပူပူဆိုးရတာကဟိုလူဒုက္ခပေးတယ်တပေးပြီးတော့ခံချခဲ့တယ်ကားကိုမောင်းပြေးတယ်အဲ့ဒါလေအဲ့ဒါကြီးအစ်စ်ရဲလာပြီလေဒါစမှုမှုတည်းဆိုတော့များလာပြီသူ့အတိုင်းပဲရှင်ကြီးကဘာဘာပူချအောင်လဲဆိုတော့ကုစက်ခုနဲ့ရလာတော့လို့ဖြစ်လာမှလည်းကြောက်ရသေးတယ်ဗျခုနကလည်းလက်ပတ်အနီတို့ဒီဘဲလို့ဆိုတာလည်းသိနေပြီပဲဟာဒါတည်းကဟိုတကယ်စီမံချက်ရှိအစီအစဉ်ရှိရှိနေလို့ထားတဲ့ကိစ္စကြီးဆိုတော့လူတို့ကလည်းတွေ့ကြုံရှိပြီဆိုတော့ရခိုင်တော့သူချေသိမှာပါ
ရှမ်း SNLD ပါတီရဲ့ဥက္ကဋ္ဌဦးခွန်ထွန်းဦးပါရှင်တက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးတင်မောင်ဦးကတော့ဒီပြဿနာဟာရွေးကောက်ပွဲလုံခြုံရေးနဲ့အတူရွေးကောက်ပွဲအတွက်ပါထိခိုက်နိုင်စရာရှိတယ်လို့သူ့အမြင်ကိုပြောပါတယ
်ကျွန်တော်တို့အခုချိန်ကတော့နိုင်ငံပါတီအရလည်း60နှစ်ပါတီပဲထူးထူးခြားခြားမြန်မာနိုင်ငံမှာအများဆုံးသောနိုင်ငံပါတီပဲကိုယ်စားလှယ်လောင်းအောင်လည်း6000ကျော်ရွေးမှာ6900အဲ့တော့ကြားမယ်လို့က9000လောက်ရှိတယ်အဲ့တော့3ကျိုးတချို့လောက်ကအောင်မယ်4ကျိုးတချို့လောက်ကအောင်မယ်4ကျိုး3ကျိုးလောက်ကကြားမယ်နေသားပေါ့အဲ့ဒီမှာဒီလိုဖြစ်စဉ်တွေဖြစ်လာတာတော့မြန်မာနိုင်ငံရဲ့ရေကောက်ပွဲတွေကျွန်တော်မြင်ပြောရင်တော့အကောင်းမကမမြင်ဘူးပေါ့နော်အားလုံးကအေးအေးချမ်းချမ်းလုံလုံခြုံခြုံနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရေကောက်ပွဲဖြစ်ဖို့အတွက်လိုတာပေါ့အခုမျိုးတွေဖြစ်နေဆိုတာအလုံးလေးဆိုရင်ရတယ်သူငယ်လေးရောလူကြီးလေးရောနိုင်ငံပါတီအသီးသီးရောအဆိုရင်ရတဲ့ဖြစ်စဉ်မျိုးဖြစ်ပါတယ်ကျွန်တော်အမြင်ပြောရင်ဝေရောက်ရှင်မြဲမဲကိုယ်စားလှယ်လောင်းအားလုံးရဲ့လုံခြုံရေးဒီပိုရဲ့အရေးကြီးတာလေလို့မှတ်ယူရမှာဖြစ်ပါတယ
်အထူးသဖြင့်တော့မြန်မာနိုင်ငံထဲမှာအခုလိုတရားမဲ့ပြုကျင့်မှုတွေကိုနောက်ထပ်မဖြစ်လာဖို့လိုတယ်လို့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကထောက်ပြပါတယ
်ဒီကောက်ဝဲကာလမှာဒီလိုတရားမဲ့ပြုကျင့်မှုတွေကြီးလာတာတော့မကောင်းဘူးပေါ့အဲ့တော့အဲ့ဒီပါတီတွေဟာခင်ဗျားဘုလိုတွေလို့ပြောကြရှိပါတယ်အဲအဲ့လိုပဲစကားဖြတ်ပြောရင်တော့ကျွန်တော်တို့ဒီဘုကလေးကကျွန်တော်ရက်ကြီးပါတီမင်းပြောပါဒီအသက်ခံလေးမနေရအဲ့ဒါတော့ဘာလို့တက်ခံလဲဆိုတော့ကျွန်တော်လည်းမသိသေးဘူးကြာဒါတွေကတော့ကြာဒီလိုဝင်နေရတော့အင်္ဂါလေးရှိတော့ဖြစ်အောင်မိကိုမိကောက်ဝဲပြီးတော့ကုပါတီကိုထိနေမယ်ဆိုရင်တော့ဒါတွေကြာနေမှာပေါ့လေကျွန်တော်တို့လူဘုလေးကအသက်ခံတော့ဘာလို့တော့မသိဘူးပေါ့ကြာဒါတော့ကျွန်တော်တို့အပြိုင်မရှိသေးတဲ့အသက်ခံရတယ်ဆိုတော့ကျွန်တော်နားမလည်ဘူးကြာ
NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပါရှင်အထူးသဖြင့်တော့ရွေးကောက်ပွဲနီးလာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေဟာကိုယ့်ရဲ့လုံခြုံရေးတွေအတွက်တတိထားသွားလာဆင်ခြင်ဖို့တွေလိုမယ်လို့ကြားဖြူပါတီကလွှတ်တော်ကိုယ်စားလှယ်လောင်းတို့ဖြစ်တဲ့ဦးရထွန်းကသူ့ရဲ့အမြင်ကိုပြောပါတယ
်ကျွန်တော်တို့နိုင်ငံရေးစည်းရုံးနဲ့နိုင်ငံရေးသမားတွေလွှတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့ဒီနိုင်ငံသူနိုင်ငံသားတွေရဲ့ဒီမိုကရေစီကျင့်စဉ်တွေကိုအလိုက်တဲ့တဲ့မခံယူနိုင်သေးတဲ့အခြေအနေမှာနည်းနည်းဆင်ခြင်နေတာပေါ့ဘယ်လိုရက်ွက်မျိုးဘယ်လိုနေရာမျိုးမှာဖော်ပြောမယ်စီရုံးမယ်ဘယ်လိုစကားမျိုးပြောမယ်သူများကိုမထိခိုက်အောင်ပြောမယ်ဘယ်နေရာတော့မရက်တင်ဘူးဘယ်နေရာမှာဆိုရင်တော့တတိထားရမယ်စသဖြင့်အဲ့ဒီလိုကြောင်တာပိုကောင်းမယ်အဲ့မနေ့ကဖြစ်စဉ်ကတော့လေချောင်းမြောင်းပြီးတော့လှုပ်ကြံတိုက်ခိုက်တဲ့အာမျိုးဆိုလို့ရှိရင်တော့ကျွန်တော်ကလုံခြုံရေးတို့ဟာတို့တိုးမြင့်ပြီးတော့ဒီအထူးသဖြင့်တော့ခေါင်းဆောင်နေပေါ့နော်နိုင်ငံရေးကောင်းဆောင်တွေပါလေကြာရင်တော့အဲလုံခြုံရေးတွေပါလေတိုးမြင့်ပြီးတော့တာဝန်ယူပေးတင်တာပေါ့အစိုးရ
အခုဆိုရင်မြန်မာနိုင်ငံထဲမှာအထူးရေးကောက်ပွဲကြီးကျင်းပဖို့ကိုယ့်ရဲ့ပဲလိုပါတော့တယ်ဒါကြောင့်နိုင်ငံရေးပါတီတွေချာမှာအနိုင်ရဖို့အတွက်အပြိုင်အဆိုင်မဲဆွယ်စည်းရုံးရာကနေမလိုလားတဲ့ပြဿနာတွေမဖြစ်ဖို့လိုသလိုမလိုလားတဲ့ပြဿနာတွေဖန်တီးမဲ့အခြေအနေတွေကိုလည်းသတိထားစောင့်ကြည့်ရမယ်လို့ရခိုင် ANP ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဖေးတန်းကထောက်ပြပါတယ
်ပါတီရလည်းဒီမိုကရေစီအလေးအကျင့်အားနည်းနေတဲ့အချိန်မှာသမီးအများကြီးဖြစ်နေတာပေါ့ကျွန်တော်နိုင်ငံမှာအရင်ကလည်းတမိုင်းစီမှာအဲ့လိုမျိုးဖြစ်ခဲ့ပြီးပြီဆိုတော့ဒီကျွန်တော်ဒါသတိထားရမှာပေါ့ဘလူးတွေကဒီမိုကရေစီအလေးအကျင့်အားနည်းနေတဲ့အချိန်ခါမှာဟိုမိမိပါတီအောင်နိုင်ရေးကိုပဲဂျောင်းပြီးပြီးတော့ဟာလာအတ္တမမနာကြီးဖြစ်လာရတဲ့အဲအဲ့လိုဟာမျိုးမထိန်းနိုင်မသိနိုင်ရောဖြစ်နေတာပေါ့နော်နောက်တစ်ချက်ကကျွန်တော်ကတော့တင်းရဲ့အရင်းအမြစ်ကိုတော့မသိပါဘူးဘာကြောင့်လဲဆိုတော့ဒါပေမဲ့နိုင်ငံရေးတမားတယောက်ကိုအဲ့လိုဒီအချိန်မှာတိုက်ခိုက်တယ်ဆိုတာနိုင်ငံရေးအယောကပါနေနေလို့တော့ကျွန်တော်ယူဆတာပေါ့အဲ့လိုတော့မလုပ်တင်ဘူးပေါ့ဗျာဒီဒါမဲ့ဒီအချိန်မှာတော့ဒါမျိုးတွေဖြစ်နိုင်ပါတယ်
အထူးစောင့်ကြည့်ရမယ့်အချိန်ပေါ့နော်အထူးသတိထားရမယ့်အချိန်အဲဒါလေးကိုတော့ကျွန်တော်ပြောစီနေကြမယ်နော်ဒါမှမဟုတ်အကြံစီတစ်ခုကိုအဲ့ဒါအတင်းကျအကောင့်ထဲပေါ်နေတယ်ဆိုရင်တော့ဒါကျွန်တော်သတိထားရမယ့်အချက်ပေါ့နော်ဒါရွေးကောက်ပွဲပြက်လောက်အောင်ဒီချင်းနိုင်ဖို့ကတော့ဟိုနည်းပါတယ်ကျွန်တော်မြင်တာလေဒါမှမဟုတ်ဒါဒီဒီကိုကျွန်တော်စောင့်ကြည့်ရမယ့်သဘောတော့ရှိပါတယ်
မနေ့ကတာကီတာမြို့နယ်ထဲမှာဖြစ်တဲ့အကြမ်းဖက်မှုဟာဒီမိုကရေစီခိုင်မြဲရေးအတွက်ကျင်းပမယ့်ရွေးကောက်ပွဲရဲ့ပုံရိပ်ကိုထိခိုက်တယ်လို့ Democratic Party မြန်မာအဖွဲ့ကဒေါ်သန်းသန်းနုကသုံးသပ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတည်ငြိမ်အေးချမ်းစွာဖျက်ဆီးနိုင်ရေးအတွက်အစိုးရမှလုံခြုံရေးတာဝန်အပြည့်ရှိတယ်လို့လည်းသူကထောက်ပြပါတယ်
။တယောက်နဲ့တယောက်နဲ့ဘာမှအရန်မရှိဘဲနဲ့အဲ့လိုလွတ်တော်ကိုယ်စားလှယ်လောင်းမှုလို့လုပ်တာဆိုရင်တော့လေဒါမလုပ်တင်ဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ကျမတို့ကဒါဟိုတင်လေဟိုဒီမိုကရေစီကိုခိုင်မြဲအောင်တွားနေတဲ့အချင်းဆိုလို့ရှိရင်ဒါအကုန်လုံးဒါလွတ်လွတ်လပ်လပ်ပေါ့နော်ဒီရွေးကောက်ပွဲကြီးမှာပါဝင်နိုင်တာပဲ။ညာလက်ရှိတယ်ဆိုတော့ဓာမျိုးတွေကတော့မလုပ်တင်ပါဘူး။ရွေးကောက်ပွဲလုပ်တယ်ဆိုလို့ရှိရင်တော့ဘယ်နိုင်ငံမှမဆိုပေါ့နော်။လုံခြုံရေးအတွက်ကတော့အထူးသဖြင့်ရတာအစိုးရမှာပေါ့နော်။တာဝန်ရှိတာပေါ့လုံခြုံရေးအတွက်ကတော့ပြီးတော့ကိုယ်ပါတီရဲ့အမှဆိုလို့ရှိရင်လည်းပါတီလူကြီးတွေအနေနဲ့ကိုယ်ပါတီဝင်တွေကရမ်းရမ်းကားကားတွေမဖြစ်ဖို့အတွက်ပေါ့နော်။တကယ်လို့တပါတီနဲ့တပါတီခိုင်ရန်ဖြစ်ပေါ်တယ်အငင်းပွားတာတွေရှိလို့ရှိရင်လည်းမဖြစ်ပါဘူး။ဒါကိုပါတီအနေနဲ့တာဝန်ယူဖို့ရှိပါတယ်အဓိကကတော့ဒါအစိုးရအနေနဲ့ကတော့လုံခြုံရေးအတွက်ကိုအထူးတာဝန်ယူပေးဖို့ရှိပါတယ
်ဒါကတော့မနေ့ကတာဂီတာမြို့မှာ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းအကြမ်းဖက်တိုက်ခိုက်ခံရတဲ့အပေါ်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့အတူလွှတ်တော်ကိုယ်စားလှယ်တချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်အခုဓာတ်နဲ့အကြမ်းဖက်ပြီးတိုက်ခိုက်ခဲ့သူ၃ဦးဟာပြဿနာဖြစ်ချိန်မှာအရက်သေးစာတောက်စားမှုရထားတာတွေ့ရပြီးတော့သူတို့ကိုလက်ရှိမှာအမှုဖွင့်ပြီးအရေးယူထားပါတယ်နောက်သူတို့ဟာဘယ်ပါတီဝင်နေမှမဟုတ်ဘူးဆိုတာကိုလည်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်